ဘောမင်းချောင်းလေးလူတစ်ဖြောင့်တစ်တန်းနဲ့သွားနေတဲ့အရာမဟုတ်ပါရေလေးများလူနိုင်လိုက်နေလိုက်တက်ဘောသည်ပြတော့မှမတည်နေပါဘူးဘောမှာပြေးလေတာတွေရှိတယ်လို့မပြေးလေတာတွေလည်းရှိပါဒုက္ခတွေရှိတယ်လို့ဒုက္ခတွေလည်းရှိတယ်။ချမ်းသာတွေရှိတယ်လို့ဆင်းရဲတွေလည်းရှိတယ်။ဒုက္ခဒုက္ခနဲ့ရှုပ်ရှက်ခတ်နေတဲ့လောကကြီးထဲမှာလောကကြီးကြီးလောကကြီးကဘလူပဲရှုပ်ရှုပ်မိမိတို့ရဲ့အစ္စတအတွင်းတဏ္ဍာနဲ့မှာရှင်းအောင်နေနိုင်ဖို့အတွက်တရားလောက်ပွားများအားထုတ်ခြင်းဖြစ်တယ်လောကဓာတ်ရဲ့မုံတိုင်းနေနဲ့ကောင်းဆိုးဆိုတဲ့မျိုးဖြစ်တဲ့လောကဓာတ်ရဲ့အရှုပ်ထွေးတွေနဲ့ကြုံတွေ့လာတိန်ဟာမိမိတို့အတွက်စိတ်ထားဖို့နေရာလေးတစ်ခုပြည်ပြည်ပြည့်ပြည့်ရှိဖို့လိုအပ်ပါတယ်အလောအမရမအရေးကြီးတယ်ဘဝဆိုတာစားဖို့နေရေးဒီလေရုံလေးနဲ့ပြည့်စုံပြီလို့တက်တွက်လို့ရတာမျိုးမဟုတ်ပါဘူး။စာဝန်ကြီးဟာမရှိမဖြစ်လိုအပ်တဲ့အရာမှပါတယ်။ဘဝရဲ့ရှင်သန်ရည်တည်ရေးအတွက်စာဝန်ကြီးရှိခုရှိနေမှရတာဖြစ်ပါတယ်။သို့သောအဲ့ဒီစာဝန်ကြီးပြည့်စုံရုံနဲ့ရှင်သန်ရက်တည်နေုံနဲ့အတိတ်ပဲရှိတယ်လို့တော့ပြောလို့မရပါဘူး။စာဝန်ကြီးမရှိသေးရင်ရှိအောင်စာဝန်စုဆောင်ရတာလူရဲ့သဘောဖြစ်တယ်လို့မိမိတို့ရဲ့ရှင်သန်ရက်တည်ရဲ့အတွက်ဟာလည်းပဲဒီစာဝန်ကြီးပြည့်လျက်အောင်ဖန်တီးရတာလည်းသဘောပဲဖြစ်ပါလား။အဲ့ဒါတွေပြည့်စုံလာလို့ဘဝရက်တည်နေတဲ့ဆွမ်းအားရှိပြီဆိုရင်တော့အဲ့ဒီအရာပေါ်မှာခြေပြုပြီးတော့မှမိမိတို့ရဲ့စိတ်ဓာတ်နဲ့အတိဉဏ်ကိုနောက်ထပ်တစ်ဆင့်တက်လန်းပြီးတော့မှမိမိတို့ရဲ့စောစောကပြောခဲ့သလိုကောင်းဆုံးမျိုးစုတဲ့လောကတန်ကြီးရဲ့ပွေလိန်ရှုပ်ထွေးမှုကြားတယ်မှာမိမိစိတ်ကိုပြပြပြပြနေရာတစ်ခုထားဖို့လိုအပ်ပါတယ်လောကကြီးတွေဘလိုပဲရှုပ်နေရှုပ်နေအတွင်းအစ္စတသဏ္ဍာန်မှာငြိမ်းချအောင်ဆက်ရဲ့နေရာအတိညာရဲ့နေရာတွေကိုနေရာတစ်ခုတော့ရှာထားဖို့လိုအပ်တာဖြစ်ပါတယ်နေရာတစ်ခုကိုပြပြပြပြထားရမယ်နေရာကိုရှာထားဖို့လိုအပ်တာဖြစ်ပါတယ်အလွန်အမတန်မှရည်ကြီးပါတယ်ဘဝဆိုတာဘဝဆိုတာအစဉ်အမြဲလောကဓာတ်ရဲ့မုံတိုင်းတွေနဲ့တိုက်ခတ်ဝေယံပြီးပွေလင်ရှုပ်ထွေးနေစီကမှုရှင်းလင်းတဲ့အတိညာခိန်ခတ်တဲ့စိတ်ဓာတ်တွေနဲ့တူမင်္ဂန်နဲ့ယက်တီမှုရဲ့ပုံမှာယက်တီနေနိုင်သွားမယ်ဆိုရင်တော့ဘဝမှာအတိတ်ပဲရှိတော့ဘဝလို့ဆိုလို့ရတာဖြစ်ပါအဲ့ဒီအတွက်ဒုတိယလောက်ပေါ်မြအာထုံနေခြင်းဖြစ်ပါဒုက္ခဒုက္ခနဲ့ရှုပ်ရှက်ခံနေတဲ့လောကကြီးကိုဘလို့ပဲရှုပ်ရှုပ်ရှင်းရှင်းလင်းလင်းလေးနေခြင်းနဲ့ဆိုရင်တော့အပြင်ကအရှုပ်ကိုဥပက္ခပြုတ်ပြီးတော့အတွင်းထဲမှာရှင်းရှင်းလင်းလင်းလေးနေနေအောင်ဆိုတာလေရှိမိမိတို့ရဲ့အတွင်းထဲမှာရှုပ်နေတဲ့အရာကိုအရင်ရှင်းပြီးနေရာရအောင်ယူထားမှာဖြစ်ပါလားအခုယောဂီတို့ရဲ့အစ္ဆတအတွင်းသဏ္ဍာန်ထဲမှာကြည့်မယ်ဆိုရင်တူတူကိုယ်ကိုနေရာကိုပြပြပြနေမရကြသေးပါဘူးအခက်အခဲအကြအတဲတွေပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရဆိုင်ပဲဖြစ်ပါလားယုတ်တရားနဲ့ဆက်ဆက်ပတ်သက်လို့ကြည့်မယ်ဆိုရင်လည်းဘူးလေးဆူလေးအွန်လိုင်းအင်လက်ကိတ်လက်ခဲလိုက်ညောင်းလိုက်ညာလိုက်တောင်းလိုက်တင်းလိုက်ဆိုတဲ့အဲ့ဒီအနေထားမှာပဲရှိပါသေးတယ် စိတ်ကိုကြည့်မယ်ဆိုရင်လည်းစိတ်ဖက်ကိုပြန်ကြည့်မယ်ဆိုရင်လည်းစိတ်ကဟူပြေးတည်လွတ်နေစိတ်ရဲ့တဘဝဟာဖန်ချုပ်ပြီးတော့မှထိန်ကုတ်ပြီးနေရာတစ်ခုနေရာချထားလို့မရသေးတဲ့အနေထားမှာရောက်နေတာဖြစ်ပါတယ်ဒါကတော့တရားစတင်ပြီးတော့အထုတ်သူတွေကတွေ့ရှိရမယ်တဘဝရဲ့သဘောတွေပဲဖြစ်ပါတယ်တဦးတယောက်တည်းတွေ့ကြုံရမယ်အရာတွေမဟုတ်ပါဘူးအလုံးဝတရားအထုတ်ကြသူတိတရားအသိအမြင်ကိုရရှိအောင်ကြိုးပမ်းကြသူတိဟာထိုအတိုင်းပဲတွေ့ကြုံခံစားရမှာသဘာဝပဲဖြစ်ပါတယ်စောစောကပြောခဲ့သလိုအပြင်လောကကြီးတဲ့ကဘလောက်ပဲရှုပ်နေနေအတွင်းအစ္ဆတတ္တန္တမှာတည်နေအချမ်းမှုနေနေနိုင်ဖို့အရေးအတွက်အထုတ်နေတာဖြစ်တဲ့အတွက်လောကကြီးဘလို့ရှုပ်ရှုပ်အတွင်းနဲ့ကရှင်လင်းငြိမ်းချမ်းမှုနေနေနေခြင်းတပါဆိုရင်အတွင်းနဲ့အရှုပ်ကိုအရင်ရှင်းရမှာဖြစ်ပါတယ်အတွင်းနဲ့မှာရှုပ်ရှုပ်နေတဲ့အဲ့ဒီအရှုပ်ကိုအရင်ရှင်းထားတယ်ဆိုလို့ရှိရင်စိတ်ဓာတ်နဲ့အတိညာအတွက်စားချက်ဆိုတဲ့နေရာတစ်ခုရသွားမှာဖြစ်ပါတယ်အခုရှုပ်နေတယ်ဆိုတဲ့အနေထားတွေဟာအကက်ခဲကြုံတွေ့နေရတယ်ဆိုတဲ့အရာတွေဟာအစဉ်မြဲထုတ်တိမ်မဟုတ်ပါရှိရှိရင်ပြက်ရှိသလိုအခက်ရှိရင်လည်းအလွယ်ရှိတာဖြစ်ပါတယ်။ဘယ်အရာပဲဖြစ်ဖြစ်အဆုံးထိန်ထိညာရောက်အောင်တွန်းကြည့်ရင်အဖြေဆိုတာတွေ့လာစမြဲပဲဖြစ်ပါတယ်။အခုတရားလုံအားထုတ်လို့ခက်နေတယ်ခက်နေတယ်ဆိုတဲ့အနေထားလေးမှာခက်ချင်နှိမ်ခက်ပါစေအဆုံးရောက်အောင်တွန်းပါရှင်းလင်းမှုတွေလွယ်ကူမှုတွေတက်တာမှုတွေတွေ့ရှိမှာအမှန်ပဲဖြစ်ပါယောဂီသူတော်ကောင်းပေါင်းတို့အခုအားထုတ်လာခဲ့တာ၃ရက်မြတ်တာရှိသေးတဲ့အတွက်၃ရက်ဆိုတဲ့အချိန်နေဟာ၃ရက်ဆိုတဲ့အချိန်နေကိုကျော်လွန်ပြီးတော့၄ရက်ဆိုတဲ့အချိန်နေဟာအဆိုးဆုံးအချိန်နေမှာရောက်နေတာဖြစ်ပါတယ်အခက်အခဲတွေအများဆုံးတွေ့နေရတဲ့အချိန်နေမှာရောက်နေတာဖြစ်ပါတယ်အဲ့ဒီတော့ဘယ်အရာပဲဖြစ်ဖြစ်ဆော့ဆော့နာတုံးကပြောသလိုဖြစ်ရှိရင်ပြတ်ရှိတယ်အခက်ရှိရင်လွယ်ရှိတယ်တဘောအလောကကြီးဟာပฏิပက္ခနှစ်ခုနဲ့ပေါင်းစပ်ပြီးတော့တည်ထောင်ထားတဲ့လောကကြီးဖြစ်တယ်စံကျင်ဘက်နှစ်ခုတွင်နဲ့တွေ့တိတ်ရင်ဆိုင်နေရတဲ့လောကကြီးပဲဖြစ်ပါတယ်အဲ့ဒီအရာကိုအဆိုးကိုကြော်ဖြတ်နေရင်အကောင်းဆိုတာလေးတွေတွေ့မယ်အဲ့ဒီတော့အပြတ်တွေကိုကြော်ဖြတ်နေရင်အဖြစ်တွေကိုလည်းတွေ့မယ်အရှုပ်တွေကိုကြော်ဖြတ်နေရင်အရှင်းကိုလည်းတွေ့ပါလိမ့်မယ်အခုအခက်အခဲကိုကြောဖြတ်နိုင်ဖို့အလွန်အမတမအရေးကြီးတာဖြစ်ပါတယ်ဒီနေ့ဟာအခက်ဆုံးနေ့ပါပဲလောကမှာဆူယူစကားရှိပါတယ်လင်းခံနေရင်ပုံမောင်းတယ်တဲ့အခုလဲထုံနေတူစွာပဲအလွယ်တကူဖြစ်ဖို့အရေးဟာအခက်ဆုံးအချိန်နေကိုရင်ဆိုင်ကြုံတွေ့ရတာဖြစ်ပါအခက်ဆုံးလို့ပြောတဲ့နေရာမှာအခက်ဟာအဆုံးရှိနေတယ်လို့ဆိုတဲ့အတိတ်ပဲဟာရှင်းပြတာဖြစ်ပါတယ်အခက်ရဲ့အဆုံးမှာအလွယ်ကူအလွယ်ဆိုတဲ့လမ်းစဉ်ရှိပါတယ်ဒီတော့ကတရားလုံးအထုတ်သူတို့ဟာအခက်အခဲဆိုတာမတွေ့ကြုံပြီလို့မရပါဘူးတွေ့ကိုတွေ့ကြုံပြီးရမယ်အရာဖြစ်ပါတယ်အခက်အခဲမတွေ့ကြုံဘူးဆိုရင်ရင်ဆိုင်ဖြည့်ရှင်းစရာမရှိပါဘူးရင်ဆိုင်ပြေရှင်းရမယ်အရာမရှိဘူးဆိုရင်စိတ်တက်ရจิตလက်တက်ဒီမှုစွာအားတွေလည်းရရှိမှာမဟုတ်ဘူးအတွေ့အကြုံတစ်ကိုလည်းရရှိမှာမဟုတ်ပါဘူးအသိမြင်တစ်ကိုလည်းရရှိမှာမဟုတ်ပါဘူးအသိမြင်တဲ့အတွက်အတွေ့အကြုံတဲ့အတွက်ကြံ့ခိုင်မှုစိတ်ထားအတွက်အဲ့ဒီအခက်အခဲဟာကြားခံပေးရစမြဲပဲဖြစ်ပါလေအခက်အခဲဆိုတာခက်ခဲဆိုတာကြာခံပြရစမြဲပဲဖြစ်ပါတယ်အခက်ခဲတွေ့မှအပြောင်းလဲဆိုတာဖြစ်လာနိုင်ပါတယ်အခက်ခဲမရှိဘဲနဲ့အပြောင်းလဲဆိုတာဖြစ်မလာနိုင်ပါဘူးအပြောင်းလဲဖြစ်ချင်တဲ့သူတိုင်းဟာအခက်ခဲနဲ့ရင်ဆိုင်ရမြဲပဲဖြစ်ပါတယ်လက်ရှိအချိန်လေးဘာနဲ့ဘာပြောင်းလဲရမှာလဲဆိုတဲ့အခါမိမိတို့ရဲ့မခင်ခန့်တဲ့စိတ်ဓာတ်တွေခင်ခန့်ဖို့အပြောင်းလဲဖြစ်ဖို့လိုပါတယ်တည်ငင်နေတဲ့ဉာဏ်လေးကြီးထွားသွားစေဖို့ပြောင်းလဲဖို့လိုအပ်တာဖြစ်ပါတယ်ဒီဘက်ကနေပြီးတော့မှ ရှင်းအောင်ပြောရင်တော့ဒိဋ္ဌိနဲ့သမ္မာဒိဋ္ဌိဆိုတဲ့နှစ်ခုကိုအပြောင်းလဲအမြင်မနဲ့အမြင်မလို့ဆိုတဲ့အဲ့ဒီအမားကနေအမှန်ဆိုတဲ့လမ်းကြောင်းပေါ်ကိုပြောင်းသွားဖို့လိုအပ်တာဖြစ်ပါတယ်အဲ့ဒီလိုပြောင်းလဲသွားဖို့အတွက်ဘာလို့ရတာလဲကြားထဲမှာခက်ခဲဆိုတာခံပေးရတာဖြစ်ပါတယ်အဲ့ဒီအခက်ခဲနဲ့တွေ့ကြုံရင်ဆိုင်လာရတဲ့အခါရင်ဆိုင်ကြုံတွေ့လာရတဲ့အခါစိတ်ပြတ်ဖို့လည်းမဟုတ်ပါဘူးလက်လျှော့ဖို့လည်းမဟုတ်ပါဘူးရင်ဆိုင်ကြောဖြတ်ရမယ့်အရာပဲဖြစ်ပါတယ်အခက်အခဲကိုနည်းနည်းလေးကြောဖြတ်နိုင်ရင်နည်းနည်းလေးလေးနေရင်ချက်မှုတွေဆိုတာဖြစ်လာနိုင်ပါတယ်အခက်အခဲကိုခက်များများကြောဖြတ်နိုင်ပြီဆိုရင်တော့ခက်များများလေးချင်လေးနေရင်ချက်မှုတွေရှိလာတာဖြစ်ပါတယ်အခက်အခဲအလွန်အလွန်ခက်ခဲတဲ့အရာတွေကိုကြောက်တကယ်ကျိုးပန်းစွမ်းဆောင်ပြီးတော့မှမဖြစ်မနေကြောဖြတ်မယ်ဆိုတဲ့စိတ်တက်နေကြောဖြတ်သွားနိုင်ပြီဆိုရင်တော့အမတန်မှလေးနဲ့တဲ့အမတန်မှလေးနဲ့တဲ့စိတ်တက်တွေကြံ့ခိုင်မှုစိတ်တက်တွေလေးနဲ့တဲ့အသိဉာဏ်နဲ့ကြံ့ခိုင်တဲ့စိတ်တက်ကိုရရှိလာမှာဖြစ်ပါတယ်အဲ့ဒီအတွက်အခက်အခဲဆိုတာမရှိပေးလို့မရပါဘူးဘဝမှာအခက်အခဲကိုတပြိုတပိုင်းရင်ဆိုင်ပြီးတော့ဖြေရှင်းနိုင်တဲ့စွမ်းအားရှိသူဟာအရာအလုံးကိုစိတ်တဝင်စားဖြည့်ရှင်းသွားနိုင်ပါတယ်အခက်အခဲကိုရင်ဆိုင်နေကြသူတိုင်းဟာအခက်အခဲရဲ့တန်ဖိုးဆိုတာနားလည်လာတာဖြစ်ပါတယ်အခက်အခဲရဲ့တန်ဖိုးကိုနားလည်လာသူတိုင်းဟာအခက်အခဲတွေ့ရင်ကြောက်စရာလို့မမြင်တော့ပါဘူးစိတ်ဝင်စားစရာတစ်ခုဖြစ်သွားပါတယ်လေးနဲ့ခက်ခဲတဲ့အသိဉာဏ်ထူးနဲ့လေးနဲ့အခက်ခဲတဲ့အသိဉာဏ်ထုနဲ့ကြံ့ခိုင်မှုစိတ်တက်ရဲ့စွမ်းအားတွေဟာအဲ့ဒီအခက်ခဲတွေကြားထဲမှာနိုင်ယူမှထွက်ပေါ်လာတဲ့အရာပဲဖြစ်ပါတယ်။ဘဝမှာနည်းနည်းတဲ့အသိဉာဏ်ကိုရချင်းနေဆိုရင်အခက်ခဲတွေကြားထဲကနေနိုင်ယူရစမြဲပဲဖြစ်ပါတယ်။အဲ့ဒီအတွက်သူတော်ကောင်းအပေါင်းတို့အခုရင်ဆိုင်ကြုံတွေ့နေရတဲ့ဘဝနဲ့ဆက်ဆက်ပြီးတော့မှကြုံတွေ့နေရတဲ့အတွင်းနဲ့ကခန္ဓာနဲ့ကိလေသာတို့ရဲ့ဉာဏ်ပါနှိမ့်ဆက်မှုတန်ကိုယောဂီသူတော်ဒိန်းဟာသူတော်စင်ဒိန်းဟာခံနေရစမြဲပဲဖြစ်ပါတယ်စိတ်တွေရဲ့မညီမျှမှုကြောင့်ပြန့်လွင့်ပြေလွှတ်မှုတွေဆိုတာလည်းပဲဟူပြေးတည်လွတ်နဲ့အမျိုးမျိုးပြေလွှတ်လှုပ်ရှားနေတဲ့အနေအထားကိုတို့ယောဂီဒိန်းကမတွေးချင်ပဲတွေးနေရတဲ့အနေအထားဟာဒါစိတ်နဲ့ပတ်သက်တဲ့အခက်အခဲပဲကိလေသာတွေနဲ့ပတ်သက်တဲ့အခက်အခဲပဲဖြစ်ပါခန္ဓာနဲ့ပတ်သက်တဲ့အပိမှန်ကြတော့စောစောကပြောခဲ့တဲ့အဲ့ဒီကိလေသာတွေရောထွေးနေတဲ့ထူစိတ်တတ်တွေကြောင့်အတွေးတွေချက်လက်ပရန်နေခြင်းပဲဖြစ်ပါတယ်။အဲ့ဒီအတွေးတွေချက်လက်ပရန်ပြီးတော့အတွင်းထဲမှာစိတ်တတ်တွေရှုပ်ရှက်ခါနေတဲ့နေထားဟာအခြားကြောင့်မဟုတ်ပါဘူး။ကိလေသာရဲ့စွမ်းအားကြောင့်ပဲဖြစ်ပါတယ်။အဲ့ဒီကိလေသာရဲ့စွမ်းအားတွေဟာသံသရာတစ်လျှောက်လုံးဝနေပြီးတော့မိမိတို့ရဲ့အတွင်းအစ္ဆဒသန္တံဟတ္တယဝုထုမှာဖြစ်ပေါ်နေတဲ့မနောဝိညာဉ်ရဲ့အပေါ်မှာနေရယူပြီးတော့မှလွန်မှုချက်လည်နေခြင်းဖြစ်ပါတယ်အဲ့ဒါနဲ့ပဲသူစိတ်တက်တွေဟာယူယူတာမှမဟုတ်ပဲနဲ့အစမ်းတကျယ်ဖြစ်ပြီးတော့မဟုတ်တာကိုအဟုတ်ထင်အမြင်မှပြီးတော့အမြင်မှနောက်ကနေပြီးတော့ဘာတွေဖြစ်လာသလဲဆိုတဲ့အခါတဏမာနဒိဋ္ဌိလို့ဆိုရတဲ့ပပင်စတရားတွေဖြစ်ပေါ်လာခြင်းပဲဖြစ်ပါတယ်အဲ့ဒီပပင်စတရားတွေကလွန်မှုချက်လည်လိုက်တဲ့အချိန်မှာတို့တွေရဲ့အတွေးတွေရှေးရကနေတို့ရကနေရှေးရကနေပြန့်ရကနေရှုပ်ထွေးပြီးတော့ရှုပ်ရှက်ခတ်သွားတဲ့အနေအထားတွေကြက်ဥအစရှားမရသလိုဘယ်ဟန်နေအစဘယ်ဟာအဆုံးလို့ပြောမရလောက်အောင်ရှုပ်ရှက်ခတ်နေတဲ့အတွင်းတွေကအရှုပ်တော်ပုံကြီးကိုတို့ယောဂီသူတော်ကောင်းပေါင်းနေရနေတွင်းဆက်ရဲ့အတွေးကိုကြည့်ရင်ဘလောက်ရှုပ်လဲဆိုတာအဲ့ဒီအရှုပ်တော်ပုံကိုကြည့်လို့ရပြီဖြစ်ပါတယ်ဒါကကိလေသာစွမ်းအားကြောင့်အရှုပ်တော်ပုံကြီးဖြစ်နေတယ်ဆိုတာယောဂီတွေသိမြင်နားလည်ပြီးဖြစ်ပါတယ်။ဒါကတော့ကိလေသာနဲ့ဆက်ဆက်ပတ်သက်တဲ့အခက်အခဲပဲဖြစ်ပါတယ်။ဉာဏ်နဲ့ပတ်သက်တဲ့ခန္ဓာနဲ့ပတ်သက်တဲ့အခက်အခဲတွေကခန္ဓာကလည်းပဲစောစောကကိလေသာတွေရောထွေးတတ်တဲ့စိတ်တက်ကြောင့်မမြတ်တတ်တဲ့စိတ်တွေကြောင့်ခန္ဓာကနေပူတယ်ဆူတယ်အောင့်နေအင်းနေကြိတ်တယ်ခဲတယ်တောင့်နေတင့်နေရားရည်ရန်နဲ့အနေရခက်မတက်တာတဲ့သဘောလေးတွေဖြစ်နေတဲ့အနေထားလေးတွေဟာဒါခန္ဓာကမညီမျှတဲ့အနေထားမှာရောက်နေတာဖြစ်ပါ ခန္ဓာရဲ့အဲ့ဒီမှာငြင်းပန်းနှိပ်စက်တန်ခန္ဓာရဲ့အနေထားတွေကခန္ဓာကမငြိမ်မြခြင်းဟာရုပ်ခန္ဓာမငြိမ်မြခြင်းဟာစိတ်မငြိမ်မြလို့ပဲဖြစ်ပါလေဒါကြောင့်တို့ကအဲ့ဒီဘဝကိုပြည်ပြင်းတဲ့ယက်တည်မှုတွေကိုရရှိနေရာတစ်ခုရရှိဖို့အရေးအတွက်ရုပ်ကိုပြင်ရတာမျိုးမဟုတ်ပါဘူးစိတ်ကိုပြင်ရတာဖြစ်ပါလေစိတ်ကိုပြင်တဲ့အချိန်မှာတို့ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်အခုတရားလောက်ပွားများအားထုတ်တယ်ဆိုတဲ့အနေအားမှာနေရာတစ်ခုဒုက္ခကနေလွတ်မြောက်တဲ့နေရာတစ်ခုကိုရဖို့အတွက်တနည်းအားဖြင့်ဆွန်စောနာတုံးကပြောခဲ့တဲ့အတိုင်းအပြင်လောကကြီးထဲကနေပြီးတော့မှဒုက္ခနဲ့ရှုပ်ရှက်ခနေတဲ့လောကဓာတ်ရဲ့အမျိုးမျိုးကြောင့်ပွေလင်ရှုပ်ထွေးနေတဲ့လောကကြီးထဲမှာအပြင်ကဘလို့ရှုပ်အတွင်းထဲကရှင်းလင်းငြိမ်းချမ်းတဲ့စိတ်ဓာတ်ဤနေနေရေးအတွက်တို့တွေတရားလောက်အားထုတ်ကြတဲ့အချိန်မှာအခုအတွင်းထဲကအရှုပ်တော်ပုံလေးကိုရှင်းပြီးတော့မှပြည်ပြင်းတဲ့ညာပြည်ပြင်းတဲ့စိတ်ဓာတ်နဲ့အဲ့ဒီမှာခိန်ခတ်တဲ့စိတ်ဓာတ်နဲ့ပြည်ပြင်းတဲ့အတိညာဤနဲ့အဲ့ဒီမှာအေးချမ်းသက်သာစွာနေနေရေးအတွက်ပွားများအားထုတ်တယ်ဆိုတဲ့နေရာမှာကိလေသာကိုဖယ်ရှင်းပြီးတော့စိတ်တတ်တဲ့အသိဉာဏ်တို့ရဲ့နေရာတစ်ခုခုကိုရအောင်ယူရမှာဖြစ်ပါလေ။အဲ့ဒီတော့အဲ့ဒီအတွက်တို့တရားအလုပ်လေ့ကျင့်ပွားများအားထုတ်နေခြင်းပဲဖြစ်ပါလား။အဲ့ဒီအတွက်စိတ်တတ်ချမ်းခင်မှုလိုတယ်။အသိဉာဏ်စူးစားထက်မြက်တဲ့အသိဉာဏ်အဲ့ဒီတစ်ခုအတွက်ကိလေသာကိုဥစွာဖယ်ရှင်းပြီးတော့မှနေရာတစ်ခုရအောင်ယူရတာဖြစ်ပါလေ။အဲ့ဒီအတွက်တို့ယောဂီသူတော်ကောင်းအပေါင်းတို့နေရာချင်းအခုဝင်လေနဲ့ထွက်လေဆိုပြီးတော့ရှုမှတ်ပွားများလေ့ကျင့်နေတဲ့အနေအထားကိုသူယောဂီသူတော်ကောင်းအပေါင်းတို့နေအားဖြင့်စတင်ပြီးတော့နေရာယူတဲ့အနေအထားကိုတွေ့နေရပြီဖြစ်ပါတယ်စိတ်တတ်တဲ့အသိဉာဏ်အတွက်နေရာရဖို့ဆိုပြီးတော့လေ့ကျင့်စရာနေရာလေးကိုဘုန်းကြီးကနေပြီးတော့မှအစဉ်အဆက်ပေးလာခဲ့ပြီးဖြစ်ပါတယ်အာနာပါနနဲ့ဆက်ဆက်ပတ်သက်တဲ့အပိမစိတ်တတ်ကြံ့ခိန်မှုစွမ်းအားဖြစ်ဖို့ဆိုပြီးတော့သမာဓိရှိဖို့ရည်အတွက်ဥစွာပထမအာနာပါနဆိုတဲ့ဝင်လေထွက်လေပုံမှာလေ့ကျင့်ရှုဖို့အားထုတ်တဲ့ဤကိုဘုန်းကြီးတို့ကနှိပ်ပြီးတော့မှကဏ္ဍနဤသင်္ချာကဏ္ဍစဉ်နဲ့ရည်အတွက်မှတ်သားတဲ့ကဏ္ဍနဤကိုလည်းပြောခဲ့ပြီးဖြစ်ပါတယ်။နောက်ပြီးတော့နာသီဖြတ်မှတုတ်တီတုတ်တီပြီးတော့ဝင်ထွက်သွားတဲ့ဝင်လေထွက်လေရဲ့ထိခိုက်ပုတ်တိုင်မှုသဘောတွေကိုရှေ့ရှေ့မှန်းသိတူတူမှန်းသိဝင်တဲ့လေနဲ့ထွက်တဲ့လေမတူတဲ့သဘောတိမ်ထိရှုကြည့်ပွားရထိသွားတဲ့သဘောလေးကိုတိတိနေအောင်ကြိုးစားပွားများအားထုတ်ရမယ်လို့ဆိုရတဲ့ဖူသနာဤကိုလည်းဘုန်းကြီးတို့ညွှန်ကြားခဲ့ပြီးဖြစ်ပါတယ်။နောက်တစ်ပါးအဲ့ဒီအစအလယ်အဆုံးသုံးခုလုံးထိခိုက်ခြင်းရဲ့အစထိခိုက်ခြင်းရဲ့အလယ်ထိခိုက်ခြင်းရဲ့အဆုံးသုံးခုစလုံးသိဖို့အဲ့ဒီလိုတိပါမှစိတ်ဝင်စားစရာတွေတွေးပြီးတော့သမာဓိတွေရလာနိုင်စေဖို့ခွန်ကြီးတို့စလဲဆုံးသုံးခုစလုံးကိုရှုပွားအထုတ်တဲ့အနုပန္ဒနာဤကိုလည်းပဲခွန်ကြီးတို့ညွန်ကြားခဲ့ပြီးဖြစ်ပါတယ်။အဲ့ဒါကတော့စိတ်တကြံ့ခိန်မှုရှိဖို့အတွက်သမာဓိရရှိရဲ့အတွက်ခွန်ကြီးတို့ကနေပြီးတော့မှနာသီဝမှာဝင်ထွက်နေတဲ့ဝင်လေထွက်လေရဲ့သဘောသဘောကိုအခြေပြုပြီးတော့မှဝင်လေထွက်လေရှုဘွားအာထုတ်နည်းကိုခွန်ကြီးတို့လေ့လာသင်ကြားရှိဘူးရေးအတွက်အဲ့ဒီမှာလေ့လာယောဂီသူတော်ကောင်းအပေါင်းတို့ကိုလမ်းညွှန်ပြခဲ့ပြီးဖြစ်ပါတယ်ယခုအချိန်မှာတော့ယောဂီတို့သူတော်ကောင်းအပေါင်းတို့အနေအားဖြင့်ရှုဘွားအာထုတ်တဲ့အနုပန္ဒနာနည်းမှာစလဲဆုံးသုံးခုစလုံးရှုတိဘွားများရကနေအဲ့ဒီကနေပြီးတော့မှနာသီဖြားမှာတိုးထိပ်ပြီးတော့ဝင်ထွက်သွားတဲ့ဝင်လေထွက်လေအခြေပြုပြီးတော့တို့ထီပြီးတော့ပျောက်ပျက်ပျောက်ပျက်သွားတဲ့အနေထားထီကြအောင်ဖြစ်ပေါ်လာတာတွေကိုလည်းသိပျောက်ပျက်သွားတာတွေကိုလည်းသိပြီးတော့ပျောက်ပျက်သွားတဲ့အရာတစ်ခုကိုခြေပြုပြီးတော့မှဝင်လေထီပြဲထွက်လေထီပြဲလို့ဒီလိုရှုပွားအားထုတ်ခင်းစီတာဖြစ်ပါတယ်ဝင်လေထီပြဲဝင်လေထွက်လေထီပြဲလို့အဲ့ဒါလိုရှုပွားအားထုတ်တဲ့အချိန်မှာအရင်ကနေပြီးဝင်လေထွက်လေလို့ဝင်လေထိထွက်လေထိလို့ရိုးရိုးရှုပွားရကနေပြီးတော့ဝင်လေထိပြက်ထွက်လေထိပြက်လို့ဒီလိုရှုပွားအားထုတ်လာတဲ့အချိန်မှာယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်အနေငယ်အခက်အခဲတွေ့လာတာဖြစ်ပါတယ်အနေငယ်အခက်အခဲတွေ့လာတယ်ဆိုတာကဘယ်လိုတွေ့လာသလဲဆိုတော့ဝင်လေထိတလောက်ပဲ နှလုံးသွင်းတာရှိသေးတယ်မှတ်တာရှိသေးတယ်ဟိုကပြတ်သွားခဲ့ပြီဖြစ်တော့မမိတမီလေးလိုက်ရတာဖြစ်ပါတယ်မမိတမီလေးလိုက်ရတဲ့အခါမှာပင်ပန်းနွမ်းနယ်မှုဆိုတာရှိပါတယ်တတိကတမမိတမီဒီကဝင်လေပဲဆိုသေးတယ်ဟိုမှာထိသွားပြီပြတ်သွားပြီဒါနဲ့အဲ့ဒီထိတာပြတ်တာကိုမမိတော့တဲ့အချိန်ကကြတော့မမိတမီမမိတမီရှူပွားအားထုတ်တာကနေပြီးတော့ပင်ပန်းလာတာဖြစ်ပါတယ်ပင်ပန်းလာတဲ့အချိန်ကကြတော့ဘာဖြစ်သလဲဆိုတဲ့အခါယင်ထဲမှာကျလာတာဖြစ်ပါတယ်ယင်ထဲမှာတင်းလာတယ်ကျလာတယ်အဲ့လိုတင်းကျမှုတွေဖြစ်ပေါ်လာတဲ့အနေအထားမှာဆိုရင်ဝင်လေထွက်တယ်ကိုလွတ်ပြီးတော့အဲ့ဒီယင်ချိန်တနေရာလေးကနေတင်းလာတဲ့သဘောကျလာတဲ့သဘောလေးတွေကိုအာယုံပြုပြီးတော့မှရှုကြည့်ပွားများအထောက်သွားမှဖြစ်ပါတယ်တင်းနေတဲ့သဘောလေးရဲ့ကျနေတဲ့သဘောလေးရဲ့အဲ့ဒီတင်းကျနေတဲ့သဘောသဘောဝလေးကိုရှုွက်အာယုံသဘောထားပြီးတော့ရှုကြည့်ပွားများအထောက်အတာဖြစ်ပါတယ်တင်းနေတဲ့သဘောလေးကိုတွေ့တယ်ဆိုလို့ရှိရင်တင်းသဘောဒီလိုရှုမှတ်ပွားများတာဖြစ်တယ်။ဟေးအဲ့ဒီမှာအဲ့လိုရှုမှတ်ရင်းကအားလေးနေဆိုင်လိုက်တဲ့အချိန်မှာတင်းလာရကနေပြီးတော့ဘာဖြစ်လာသလဲဆိုတဲ့အခါတင်းတဲ့သဘောလေးကိုအခြေပြုပြီးတော့မှကြက်တဲ့သဘောဆိုတာဖြစ်လာတာဖြစ်ပါတယ်။ကြက်တဲ့သဘောလေးတွေ့တယ်ဆိုရင်ကြက်သဘောလို့ဒီလိုရှုပွားရတာဖြစ်ပါတယ်။ရှုပွားရင်းကနေပြီးတော့မှပူလာတဲ့သဘောလေးတွေ့တာဖြစ်ပါတယ်။ပူလာတဲ့သဘောလေးတွေ့လာရင်လည်းပဲပူတဲ့သဘောအားလေးနဲ့စိုက်လိုက်တဲ့အခါဆူးလာတဲ့အနေအထားကိုတွေ့ရတာဖြစ်ပါတယ်။တတိညာတို့ရဲ့နေရာချက်စားတဲ့ချက်စားရနေရာကိုတွေ့အောင်ရှာနေခြင်းပဲဖြစ်ပါတယ်။ဒီလိုနဲ့သူတော်ကောင်းတို့ကနေပြီးတော့ဆူးလာတဲ့အနေအထားရောက်တဲ့ဆိုတဲ့အခါကျတော့ဆူးလာပြီဆိုတဲ့အချိန်ကကျတော့အရန်ကြီးဆူးလိုက်မမှတ်ပါနဲ့တော့အဲ့ဒီဆူးတဲ့အနေထားလေးတွေကိုအဆုံးမရောက်မချင်းလိုက်ရမှာဖြစ်ပါလေအဆုံးရောက်သွားတဲ့အချိန်ကကြတော့ဟိုးအဆုံးနှလေးမှာလုံးတွေးရှိမှာဖြစ်ပါလေဒီနေရာမှာပြောလာခဲ့တာအခုရုပ်တရားရဲ့အခြေအနေမတူတဲ့သဘောလေးကိုသူတော်ကောင်းအပေါင်းတို့နေရာဖြင့်လေ့လာသုံးသပ်ကဲခါရမှာဖြစ်ပါလေအစတုန်းကတင်းနေတင်းနာလေးကိုရှုကြည့်ရင်ကနေပြီးကြက်လာတယ်ကြရကနေရှုကြည့်ရင်ကနေပြီးတော့ကြရကနေရှုကြည့်ရင်ကနေပြီးတော့ပူလာတယ်ပူရကနေဆူးလာတယ်အဆင်ပြောင်းလဲတဲ့သဘောဓမ္မသဘောတွေကိုလှိမ့်လာသုံးတာကဲခတ်ပြီးတော့ရှုမှတ်ပွားများမှာဖြစ်ပါတယ်အဲ့ဒါတွေရှုကြည့်ရင်ပွားများရင်အာထုတ်ရင်ရှုကြည့်ရင်ပွားများရင်အာထုတ်ရင်ကနေပြီးတော့အဲ့ဒီဆူးလာတဲ့သဘောကိုအားလေးနည်းနည်းထည့်ပြီးဆိုင်ကြည့်ခက်တွေ့လာတာဖြစ်တယ်ခက်တွေ့မှာအပြောင်းလဲဖြစ်တယ်ဆိုတဲ့အနေအထားကိုဆွဲဆွဲမြင်မြင်မှတ်ယူထားမှာဖြစ်ပါတယ်ခက်တွေ့ရှိလာတဲ့အချိန်မှာအဲ့ဒီခက်ရဲ့အဆုံးမှာပြေလျော့မှုဆိုတာရှိတာဖြစ်ပါတယ်ပြေလျော့မှုကယင်တဲ့ကလုံးဒီလိုတွေ့လာလုံးတွေ့လိုက်ရင်အဲ့ဒါကြည်ပြီးဖြစ်ပြလို့ရှုပွားရတာဖြစ်တယ်ဒါကဘုန်းကြီးတစ်ချိန်နဲ့ပြောပြီးမယ်အချိန်များစွာလေ့ကျင့်ပါမှာဒီနေရာကိုရောက်မှာဖြစ်ပါလုံးတွေ့လာပြီဆိုရင်ဘုန်းကြီးဆိုလိုတဲ့နေရာကတတိညာတို့ရဲ့နေရာရဖို့ဆိုတာအဲ့ဒီနေရာကိုရအောင်ယူဖို့ပဲဖြစ်ပါတယ်သို့တော်လည်းပဲသူ့နေရာကိုပြပြပြပြရှုပွားလေ့ကျင့်နိုင်တဲ့စွမ်းအားတော့အစတုန်းမှမရှိသေးပါဘူးဘာလဲဆိုရင်အဲ့ဒီမှာလုံးဆိုတဲ့ဟာခဏလေးတွေ့ပြီးတော့နောက်တော့ပျောက်သွားတာဖြစ်ပါတယ်ပြောက်သွားတဲ့အချိန်ကကြတော့အဲ့ဒီမှာဝင်လေထီးပြဲထွက်လေထီးပြဲဒါကိုပြန်ရှုရတာဖြစ်ပါတယ်ပြန်ရှုလို့စွမ်းအားတွေဖြစ်လာတဲ့အခါလုံးကတော်တော်ကြကြတွေ့လာတယ်အစတုန်းက3လေးချက်တွေ့ပြီမဲ့လို့နောက်14 5ချက်တွေ့လာတာဖြစ်ပါ14 5ချက်တွေ့ပြီးတဲ့အချိန်ကကြတော့ပျောက်သွားတယ်ပျောက်သွားပြီးတဲ့အခါဝင်လေထီးပြဲထွက်လေထီးပြဲဒီလိုရှုပွားရတာဖြစ်ပါတယ်ဝင်လေထီးပြဲထွက်လေထီးပြဲရှုပွားရတာနေပြီးတော့မှစွမ်းအားပြည့်လာတဲ့အခါကျတော့နောက်တစ်ချိန်ပေါ်လာတဲ့အချိန်မှာ1မိနစ်လောက်ဖြည့်စေ3မိနစ်လောက်ဖြည့်စေခက်ကြကြလေးတွေ့လာတာဖြစ်ပါတယ်။ဒါဆိုရင်ယင်ညိတ်မှာတလုံးလုံးရှိရင်တလုံးလုံးကိုရှုရမှာဖြစ်ပါတယ်။သူ့ကိုမရှိဘူးဆိုရင်တော့ဝင်လေထိပြက်ထွက်လေထိပြက်လို့ရှုပွားရတာဖြစ်ပါတယ်။ဒီနှစ်ခုထဲကနေတစ်ခုခုရှုပွားရတာဖြစ်ပါတယ်။ ဘူရာတွေဆူရာတွေကြိုက်တာတွေတော့မလိုက်သေးပါနဲ့အောင်အဲ့ဒါကအဲ့ဒီနေရာတော့မလိုက်ပါသေးနဲ့အောင်တို့တောင်းပါပါတယ်တောင်းတစ်ချိန်ကြတော့အဲ့ဒါတွေအဲ့ဒါတွေပဲရှုပွားသွားမှာဖြစ်တဲ့အတွက်အခုတစ်ချိန်မှတော့စိတ်တက်တဲ့တိညာတွေကိုနေရာပြင်းပြင်းပြင်းရရှိနေရတဲ့လေ့ကျင့်ရှုပွားအထောက်ဖို့လိုအပ်တာဖြစ်တဲ့အတွက်ကတိကတခက်ခက်ခက်ခဲဒီနေရာမှာကျူစာရုံးကမှာဖြစ်ပါလေ။ဒါကြောင့်အဲ့ဒီလုံးလုံးလုံးလုံးတွေးရှိလာတဲ့အခါမှာအဲ့ဒီပုံမှာဖြစ်ပြဖြစ်ပြလို့ရှုပွား။အဲ့ဒီလေ့ကျင့်လေ့ကျင့်နဲ့ကြားလာတဲ့အချိန်မှာလေ့ကျင့်ဖန်ပြရင်ဒီနေရာမှာစိတ်ဒီအနေနဲ့နေရာရသွားတာဖြစ်ပါလေ။စိတ်ရဲ့ထားဖို့နေရာလေးဖြစ်ပါလေ။ဒီနေရာတစ်ခုကိုပြီးပြီးပြင်းပြင်းရရှိအောင်ပဲတို့သူတော်ကောင်းတို့ဒီဆယ်ရက်တကာလအတွင်းထဲမှာဒီတစ်ခုကိုအခြေပြုပြီးပြီးပြီးပြင်းပြင်းရရှိဖို့ပဲကြိုးပမ်းဆွမ်းဆောင်သွားမယ်ဆိုရင်တော့ဒီနေရာမှာတတိညာတို့ကနေပြီးတော့မှခိန်ခတ်တဲ့စိတ်တတ်နဲ့အဲ့ဒီမှာစူးစားထက်မြက်တဲ့အတိညာစွမ်းနေဒီနေရာမှာသူတို့အတွက်နေရာယူရတာဖြစ်ပါတယ်အဲ့ဒီနေရာမှာပြီးပြီးပြင်းပြင်းရယူနိုင်သွားပြီဆိုတဲ့အတွင်းထဲမှာရှောက်လာတဲ့အရှုပ်တွေအခက်အခဲတွေအကြက်တဲတွေဒီနေရာမှာညံထိုင်ပြီးတော့အလင်းတင်တယ်လို့ဖြည့်ရှင်းသွားလို့ရတာဖြစ်ပါတယ်ခန္ဓာတဲ့နှက်ကနေပြီးတော့အလင်းတင်တယ်လို့တွေးကြုံဖြစ်ပေါ်လာတဲ့လောကီတွေးကြုံဖြစ်ပေါ်လာတဲ့ကိလေသာတရားစုနဲ့ခန္ဓာဆိုတဲ့အခက်အခဲကိုအေးကိလေသာတို့ရဲ့နှိပ်စက်မှုတန်နေခန္ဓာတို့ရဲ့ငြင်းပန်းမှုတန်နေဒီနေရာကနေပြီးတော့မှစိတ်တတ်တဲ့အတိညာဒီနေရာမှာညံထိုင်ပြီးတော့ပြီးပြီးပြင်းပြင်းဖြည့်ရှင်းသွားနိုင်မှာဖြစ်ပါတယ်။အတွင်းအစ္ဆတဘိန်းတဏ္ဍာမှာရှုပ်ထွေးနေတဲ့ကိလေသာနဲ့ခန္ဓာတို့ကိုဖြည့်ရှင်းတောက်တင်နိုင်ပြီဆိုရင်တော့ဒီအခုလက်ရှိရှိနေတဲ့အနေအထားလေးရဲ့တလုံးလုံးပေါ်မှာတတိတိနဲ့နေနေနဲ့စွမ်းအားရှိပြီဆိုတဲ့အချိန်တဖြည်းတဖြည်းတဖြည်းဒီရုပ်တရားတွေကနေပြီးတော့ရှုပွားရင်ဒီတနေရာတည်းကနေပြီးစားချက်တွေကိုထင်ထွန်းသွားလို့ရတာဖြစ်ပါတယ်။နောက်တစ်ချိန်ကျတော့ငယ်ထိတ်ဆိုပြီးကြီးလိုက်ရွရွရွမွမွမွဖြင်းဖြင်းဖြင်းကြောဆိုပြီးကြီးလိုက်ရွရွရွမွမွမွဖြင်းဖြင်းဖြင်းရင်ဆိုပြီးကြီးလိုက်တရွရွတမွမွတဖြင်းဖြင်းဒါတွေကိုရှုကြည့်သွားနေမှာဖြစ်ပါတယ်။နောက်တစ်ချိန်ကျတော့ခန္ဓာတစ်ခုလုံးကိုညံချုံငုံပြီးတော့မှရှုကြည့်သွားနေတဲ့အချိန်ခါမှာညံအတွက်နေရာရပြီဖြစ်ပါတယ်။စိတ်တက်ကြမ်းခင်တဲ့စိတ်တက်နဲ့ဆူဆတ်ထက်မြတ်တဲ့အတိညာစွမ်းနေကနေခန္ဓာတစ်ခုလုံးလွမ်းမိုးနိုင်သွားပြီဆိုရင်လောကတစ်ခုလုံးရဲ့တန်ကိုခံနိုင်ရှိသွားပြီဖြစ်ပါလေ။အဲ့ဒီအချိန်မှာဒီမူလတဏှာကနေတလုံးလုံးတတိတိနဲ့နေရာလေးကိုအခြေပြုပြီးတော့လောကကြီးကဒုက္ခဒုက္ခနဲ့ဘလောက်ရှုပ်ရှုပ်နေမိမိတို့ရှင်းအောင်နေနိုင်စွမ်းရှိတာဖြစ်ပါလေ။ဒါကြောင့်အရေးကြီးတာဖြစ်ပါလေ။ယောဂီသူတော်ကောင်းအပေါင်းတို့နေရာချင်းအခုလောကကြီးတွေဘာပဲဖြစ်ဖြစ်ဘိဒလောကကြီးမှာဘလောက်ပဲပူလောင်နေပါစေရှုပ်ထွေးနေပါစေပူလောင်ရှုပ်ထွေးပြီးဖောက်ပြန်ပြည့်စည်နေတဲ့လောကကြီးကိုလစ်လျူရှုပြီးတော့မှအတွင်းထဲမှာအေးချမ်းတဲ့တနေရာကိုတလုံးလုံးကိုအခြေပြုပြီးတော့နောက်ပိန်းကြတော့တရိပ်ဖြစ်သွားပါလေတရိပ်ရိပ်ကနေတစ်ဖြတ်ဖြတ်တလတ်လတ်ဒီလိုဖြစ်သွားပါလေတစ်ဖြတ်ဖြတ်တလတ်လတ်ကနေတတိတိဒီလိုအစဉ်အဆက်သွားတာဖြစ်ပါအဲ့ဒီတတိတိနဲ့နေနေတဲ့အနေအထားကိုရောက်ပြီးဆိုတဲ့အချိန်မှာလောကကြီးကဘလို့ရှုပ်ရှုပ်အပြင်ပဟိတလောကကြီးကဘလို့ရှုပ်ရှုပ်အတွင်းထဲမှာလွတ်လပ်အောင်ရှင်းနေအောင်ငြိမ်းချအောင်နေနေစွမ်းရှိပြီဖြစ်ပါတယ်ဒါကြောင့်တို့ယောဂီသူတော်ကောင်းအပေါင်းတို့နေရာဖြင့်ဘဝမှာလွတ်လပ်ခြင်းနဲ့ရှင်းလင်းခြင်းနဲ့ငြိမ်းချမ်းခြင်းနဲ့ဒုက္ခမှာလွတ်မြောက်ခြင်းနဲ့ဆိုရင်အခုပြောခဲ့တဲ့နေရာတစ်ခုကိုအခြေပြုပြီးတော့မှစိတ်တတ်တဲ့အတိညာအတွက်အခြေကုပ်ယူနေရတဲ့ယောဂီသူတော်ကောင်းအပေါင်းတို့အနေအဖြင့်အခုပြောခဲ့တဲ့အတိုင်းစတင်ပြီးတော့ရှုပွားတဲ့အချိန်မှာဝင်လေထီးပြက်ထွက်လေထီးပြက်လို့ဒီလိုရှုပွားမှာဖြစ်ပါတယ်ရှုပွားတဲ့အချိန်မှာအားလေးနဲ့နဲ့နဲ့နဲ့စိတ်ပြီးတော့ရှုပွားတဲ့အချိန်မှာနောက်ရှုရင်းကနေအဲ့ဒီမှာယင်ထဲမှာကင်းလာတဲ့သဘောတွေ့ပါလိမ့်မယ်ကြလာတဲ့သဘောလေးလာတဲ့သဘောအဲ့ဒါတွေတွေ့ဝင်လေထွက်တွေကိုလွတ်ပြီးတော့တင်တင်သဘောလို့ရှူရမယ်ကြက်ကြက်သဘောလို့ရှူရမယ်ပူပူသဘောလို့ရှူရမယ်စူးလာတဲ့သဘောကိုကြည့်ရင်စိုက်ကြည့်ရမယ်အားလေးနဲ့နဲ့နဲ့နဲ့ထည့်ပြီးစိုက်ကြည့်လို့ဆုံးရောက်ရင်တလုံးလုံးနဲ့တွေးရှိလာပါလိမ့်မယ်အဲ့ဒါကြမှာဖြစ်ပြဖြစ်ပြလို့ရှူပွားအားထုတ်ရင်းနဲ့ပြည်ပြင်းတဲ့ဒီနေရာကိုတွေးအောင်ရှာမှာဖြစ်ပါတယ်အခုလောလောဆယ်အပိမ့်မှတော့ဝင်လေထိပြက်ထွက်လေထိပြက်လို့ဒီအတိုင်းပဲ ဆက်လက်ပြီးတော့ရှုဖွားအားထုတ်ကြပါစို့